ဒီမိုကရေစီရဲ့နယ်ပတ်သက်ပြီးတော့ကြားရေးဖွဲ့ဆိုဖြန့်ချီခဲ့ကြလို့တရားမဝင်ဖြန့်ချီမှုနဲ့ဖမ်းဆီးရေးယူခံရခဲ့ကြရတဲ့ပဲခူးတပ်ကတော်ကကြောင်းသားသုံးကိုအင်္ဂါနေ့ကရုံးထုတ်စစ်ဆေးခဲ့တယ်လို့ RSF နေကြားမဲ့သတင်းတောက်အဖွဲ့
PMA ဖွဲ့တို့ကနေတောင်းဆိုနေပါတယ်ပြီးခဲ့တဲ့မလ9ဘိုင်းကကဗျာစာအုပ်ကိစ္စနဲ့ဖမ်းဆီးခဲ့တာစုစုပေါင်းလူခုနှစ်ဦးဖြစ်ပါတယ်အဲ့ဒီထဲကငါးဦးကိုပြန်လွှတ်ပေးလိုက်ပါပြီဖမ်းဆီးခံရတဲ့သူတွေကတော့အခုဆက်လက်ပြီးဖမ်းဆီးခံရတဲ့သူတွေကတော့ကိုအောင်အောင်ဦးကိုစေရအောင်နဲ့ကိုအောင်တန်းတို့ဖြစ်ပါတယ်ဒါပေမဲ့ကိုမောင်မောင်ဦးနဲ့ကိုစေရအောင်အောင်တို့ကိုပဲပဲခ